ရုပ်ပရိခဖြစ်စဉ်မှာရေတပ်ဖွဲ့ကိုပစ်ခတ်မှုကြောင့်စစ်တွေစေယုံမှာစေကူတနေသူ၈ယောက်ကိုအများပြည်သူပိုင်ဖျက်ဆီးမှုပုံမှား၆၁နဲ့အမှုဖွင့်အရေးယူဆောင်ရွက်ထားပါတယ်။လက်ရှိမှာတော့စစ်တွေစေယုံအချုပ်မှာဖမ်းဆီးထားပြီးတော့မိသားစုတွေနဲ့လည်းထမင်းပိုးချိန်လောက်သာတွေ့ခွင်ရတယ်လို့ကာကွယ်ရေးကပြောပါတယ်။ဒီအကြောင်းကြည့်ဆိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ခန့်ကသတင်းပေးပို့ထားပါတယ်။
ဇန်နဝါရီ6ရက်ညပိုင်းကမြောက်မြို့နန်းရွာကုန်းပေါ်မှာကျင်းပတဲ့ရခိုင်နိုင်ငံတော်တာဆုံကြီးအောင်မေးပွဲအခမ်းအနားကိုအာဏာပိုင်တွေဘက်ကတောင်းပြညာကနေစတင်ဖြစ်ပွားခဲ့တဲ့ပြည်ကမှာဆန္ဒပြသူ9ဦးတည်ဆုံခဲ့ပြီး12ဦးထက်မင်းတန်ရန်ရရှိခဲ့ပါတယ်။တန်ရန်ရရှိတဲ့သူတွေကိုစစ်တွေစီးရင်မှာစစ်ကူတနေစီမှာပဲဇန်နဝါရီ23ရက်နေ့မှာအာဏာပိုင်တွေကစစ်တွေစီးရင်အချုပ်မှာဖမ်းဆီးထားပါတယ်။ဖမ်းဆီးထားတဲ့သူတွေကိုမြားပြည်သူပိုင်ဖျက်ဆီးမှုပုံမှန်6နဲ့မြောက်ဦးရဲစခန်းမှာအမှုဖွင့်အရေးယူထားပြီးစစ်ဆေးမေးမြန်းမှုအတွက်ချုပ်နှောင်ထားတာဖြစ်တယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကဖီဝေကိုကုလိုပြောပါလေ
။ဒီတိကျကအခက်ဖြစ်နေရာမှာရှိခဲ့တယ်။ခရိုင်သူတွေအုပ်စုရုံဆိုတာဒါရောပြည်သူပစ္စည်းပေါ့နော်။အဲ့တော့ဖြည့်ဆည်းရတဲ့အတွက်မှုဖွင့်တာဖြစ်ပါလေ။အများကြီးရဲစခန်းမှာဖွင့်တာအဲ့ဒီဟာနဲ့ပတ်သက်လို့စစ်ဆေးမှုရှိဖို့အတွက်ဆေးရုံအချုပ်မှာပဲလောဆယ်ရှိပါလေ
။ဒဏ်ရရှိသူရှိဦးကိုဆေးရုံချုပ်မှာလက်ထိတ်ခတ်ထားပြီးတော့မိသားစုနဲ့ထမင်းပို့ချင်တာတွေ့ခွင့်ရပါလေ။မိသားစုတွေကိုလည်းစကားပြောခွင့်မပေးဘူးလို့လည်းထိန်းသိမ်းခံထားသူဦးတန်းစော်ရဲ့ဖခင်ဖြစ်သူဦးအေးသိမ်းမောင်ကအခုလိုပြောပါတယ်
။သူအရင်တော့ဒီကွာလူနာကဒင်းလေးလူနာကဒင်းမှာသားလေလူနာကဒင်းမှာသားဘူးလို့ရှိရင်အဲ့ဒီလူနာတွေကိုလက်ထခါကြကြလက်ထခါလို့ရှိရင်အဲ့ဒီလက်ထများတန်ပြအချီးပါလေအဲ့ဒီတန်ပြကိုမှဟိုဘက်အဆုံးကနေတခါအဲ့ကဒင်းမှာကျိုးနေအဲ့တန်ပြနဲ့ချီပြီးတော့ဟိုဘက်ကသို့သို့ခတ်ထားကြကဒင်းမှာသို့ခတ်ထားတယ်အဲ့ဒီအဆုံးကအဲ့လိုထားရကသူတို့ကိုဘာပေါင်းမနဲ့ဖမ်းလဲဆိုတာလေဘာမှမသိရသေးဘူးဘာမှလည်းမပြောဘူးဒီတိုင်းပဲပို့ပြီးတော့ဒီတိုင်းအတင်းဝင်ပြီးတော့လက်ထိတ်ခတ်တယ်ပြီးလို့ရှိရင်အချုပ်ခန်းလေးကိုအတင်းအတော်မကြီးကြောင်းတယ်အဲ့လိုပဲ
။ရောင်းနန်းတော်ရကုန်းဟာရှောင်းမွေနေနေရဖြစ်တဲ့အတွက်ရှောင်းဌာနနဲ့ခရိုင်ရဲတပ်ဖွဲ့မှုကအဲ့ဒီနေရာမှာကျင်းမဝင်ကိုတားမြစ်ခဲ့ပြီးကျင်းမရေးကော်မတီကလည်းအခမ်းအနားကိုဖျက်သိမ်းမှုဆုံးဖြတ်ခဲ့ရမှာတော့မကြေလက်တဲ့မြို့ကန်တွေကခရိုင်ရဲတပ်ဖွဲ့မှုရုံးကိုချီတက်ဆန္ဒပြခဲ့ရမှာကဲရီနဲ့လမ်းပစ်ခဲ့တာကြောင့်တနက်နေ့ပြစ်ခဲ့ပြီးလူစုခွဲခဲ့တာဖြစ်ပါတယ်။အစိုးရဘက်ကပြည်ပခါကိုရဲတပ်ဖွဲ့ဝင်တွေကရဲလုံငန်းအစီအစဉ်နဲ့တားမြစ်ခဲ့ပေမဲ့ပိုဆိုးလာလို့တနက်နေ့ပြစ်ခတ်ရတာဖြစ်ပြီးတော့ပြည်ပခါကြောင့်ရဲတပ်ဖွဲ့ဝင်20ဒဏ်ရာရရှိခဲ့ပြီးခရိုင်ထွေထွေအုပ်ချုပ်ရေးမှူးရုံးကလည်းပျက်စီးမှုတွေရှိခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒီကံပြင်းတဲ့ရတိတော်မျိုးမှာဒီလ15ရက်ကဟောပြောရတဲ့ပတ်သက်ပြီးအမ်းမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့အစာရေးဆရာဝင်းအောင်တို့ကိုနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကံမှုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုစတဲ့ပုံမှန်တွေနဲ့အမှုဖွင့်ထားပါတယ်ခင်ဗျာ။